မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့သာပေဟောပြောပွဲလေးတစ်ခုကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကသာပေဟောပြောပွဲအကြောင်းဖြစ်ပါတယ်ဆန်ဖရန်စစ္စကိုမြို့ဆိုတာအမေရိကန်ပြည်ထောင်စုရဲ့အနောက်ဘက်ကမ်းခြေမှာတရှိပါတယ်ကျွန်တော်ကအရှေ့ဘက်ကမ်းခြေနယူးယောက်မြို့မှာနေတာဆိုတော့အမေရိကန်ပြည်ထောင်စုတနန်တလေရသွားရတာပါလေမြန်နဲ့သွားရတာ9နာရီလောက်ကြာပါတယ်နေအင်းအောင်ရှိချိန်မှာနှင်းဆောင်တောင်ကြီးတွေအပေါ်ကကျော်ပြီးတော့ဖြတ်သွားရပါတယ်နေအင်းအောင်မရှိတော့တဲ့အချိန်မှာတော့လက်ရှိမြို့တွေတထိန်ထိန်တရဲရဲလင်းနေတဲ့မြို့ကြီးတွေကိုဖြတ်ကျော်ပြီးတော့သွားရပါတယ်ဆန်ဖရန်စစ္စကိုမြို့မှာနေထိုင်ကြတဲ့ဗမာလူမျိုးတွေကသာပေဟောပြောခဲ့ကိုနှစ်ဆင်သာသူတို့လာတိုင်းကျင်းပလာခဲ့ကြတာအခုဆိုရင်15နှစ်15ချိန်ဒီလိုတည်ရပါတယ်ကျင်းပတဲ့အဖွဲ့အစည်းကတော့ဗမာအမေရိကန်ဒီမိုကရက်တစ်အလိုင်းယန့်လို့ခေါ်ပါတယ်အစအုပ်ဘွဲ့တွေမှာဗဒဥက္ကဋ္ဌဒေါက်တာကျော်တင့်တို့ကဖိတ်ကြားစီစဉ်ပါတယ်သူကမုံမတစ်ဖက်ကမ်းမှာရှင်းလင်းမြေရေတောက်ပြီးကြီးပြင်းလာတဲ့အညာသာစာရေးဆရာတော်ဖြစ်ပါတယ်ဟောပြောပွဲအစပိုင်းမှာတော့တင်မိုးမုံတာရာမောင်စွမ်းကြီးတို့ပါဝင်ဟောပြောခဲ့ပါတယ်ဂျာနေကျော်မိုးဟိန်တို့လေဖုံးလက်တို့လိုအိုဝတက်တို့အေးတာမှုအစီအစဉ်တက်ရောက်သူတွေလည်းကြုံရင်ကြုံတယ်လို့ဟောပြောကြပါတယ်။မနေ့က2013မှာတော့ဗမာပြည်ကမဲပေါက်ရောက်လာကြတဲ့စိုက်ဆရာမောင်ကောင်းမြင့်စိုက်ဆရာဆောင်းဝင်းလက်တို့နဲ့ဗမာပြည်နယ်သားကတောခိုကကရောက်လာတဲ့တပုံးကပြားဆရာမောင်ဆိုးချိန်တို့ဟောပြောခဲ့ကြပါတယ်။တခါတည်းရဟန်းစာသူကန်ထွန်းတစ်တို့ညံဦးမောင်တို့လည်းဟောပြောတော်မူကြပါတယ်။အရင်နှစ်ကတော့မြို့သမီးစိုက်ဆရာများအလှည့်ကြပါတယ်။ပြည်ပရောက်စိုက်ဆရာမမေငိမ့်ထမန်နဲ့ခိုင်မကျော်စောတို့ဖြစ်ပါလေခိုင်မကျော်စောကတော့ထိုင်းနယ်ဇက်ကနေတောက်ခုလာတဲ့တပုံးခရီးဆရာမလေးတူပါနယ်ဇက်ကမြို့ရဲ့ကလေးတွေအကြောင်းလဲစာဝေးပြည့်စုပြီးပါလေဒီနေ့တော့ဆက်မသိလို့နောက်ကြပြပါပါလေဟောပြောတာကလည်းကျွန်တော်တို့နှစ်ယောက်သေးပါပဲအဆိုတော့ဒေါ်မမအင်းနဲ့ခရီးဆရာမစွမ်းကြီးတို့ပါပဲဒေါ်အေးကသချင်းတွေအကြောင်းပြောပါလေကျွန်တော်ကရာကြီးစာစုသုံးဦးအကြောင်းကိုပြောပါတယ်တခဲဝန်းဆန်းဒေါက်တာမျိုးချင်းနဲ့လူလူတော်မှာတို့ဖြစ်ပါလေသူတို့က1995မှာနှစ်နှစ်ချင်းမွေးကြတဲ့နိုင်ငံရေးလှုပ်ခတ်ကံပတ်တွေဖြစ်ကြပါလေဥအောင်ဆန်းဆိုတော့နိုင်ငံရေးကအနားယူပြီးလို့ရှိရင်စာရွေးရေးမယ်လို့တဖော်ကပြောရင်ကြဆုံးသွားတဲ့စာရေးဆရာကြီးနိုင်ငံငုံတော်ကြီးဖြစ်ပါလေခါတိုင်းနှစ်တည်းမှာဟောပြောပွဲစီစဉ်တဲ့ဗဒာဥညွန်နန်းကဒီနေ့ဗမာပြည်ပြန်ရောက်နေလို့ဒီနေ့မှာတော့ဥမမုံလဥဆန်လေဥနိုင်ဝင်းစတဲ့ဗဒအဖွဲ့သားများဥဆောင်ကျင်းပကြပါလေဗဒအဖွဲ့တွေကအမကန်ဖွင့်ရင်ကောင်းတာဒေါက်တာအောင်ခင်းဆိုတာကတော့မန္တလေးအမှတ်၈အထက်ကမှကျွန်တော်နဲ့တောင်းနေပဲတငယ်ချင်းမှနှစ်တိုင်းကြွရောအားပေးခဲ့ပြီးမြေဒီနှစ်တော့ချင်းရုံပေါ်မှာသတိမေ့နေလို့မကြွရောနိုင်ရှာပါဘူးဖလော်ရီဒါဘက်ကလည်းဒီနှစ်မလုဖြစ်ပါဘူးဝါရှင်တန်နယူးယောက်တို့လော့စ်အိန်ဂျလစ်ဆိုတာလည်းမလုဖြစ်ပါဘူးစာရေးဆရာမကြီးဒေါ်ပရမယခင်ကတော့ခုအသက်60တရာတန်းရောက်နေပြီဆိုတော့ခရင်မသွားနိုင်စာလည်းမေးနိုင်ရှာပါဘူးစကိုင်းစိမ့်စိမ့်ကတော့သာဝတ္ထုထတ်ထုတ်ပါတယ်သူကလည်းအင်တော်မှုတွေနဲ့လုံးတယ်လိုက်နေတဲ့တော့ကြောင့်ဟောပြောပွဲကိုမလိုက်နိုင်ဘူးလို့ပြောပါတယ်အဲ့တော့ဗမာပြည်ကဟောပြောပွဲတွေအလွန်ပြေအမေရိကန်ကဟောပြောပွဲတွေအကြောင်းကိုရေးလိုက်ရပါတယ်ခင်ဗျာကျွန်တော်မောင်စွာကြီးပါ